င်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေတမဒါကိုရွေးချယ်ရေးလုပ်ငန်းစဉ်ရဲ့အစဖြစ်တဲ့ဒုတိယတမဒါ3ဦးရွေးချယ်မဲ့လုပ်ငန်းကိုအရင်ကတော့ပြည်တော်စုထုတ်တော်ကနေမလ18ရက်နေ့မှာလုပ်မယ်လို့ကြေညာခဲ့ပါတယ်အဲဒီနောက်မှာတော့မလ18ရက်နေ့အစမလ10ရက်နေ့မှာဒုတိယတမဒါ3ဦးရွေးချယ်ရေးလုပ်ငန်းစဉ်စတင်မယ်ဆိုပြီးတော့တည်င်းတစ်ပတ်ရှေ့တိုးပြီးတော့တက်မှတ်လိုက်ပါတယ်ဆိုတော့ဒီလိုမျိုးဒုတိယတမဒါ3ဦးရွေးချယ်ဒုတိယတမဒါ3ဦးကနေမှတခါတမရကိုရွေးချယ်ပြီးတဲ့အခါကျရင်အစိုးရအဖွဲ့အစ်ပေါ်အစိုးရအဖွဲ့အစ်လက်ထက်ကိုလက်ရှိအစိုးရကအလွယ်အပြောင်းတွေလုပ်ဆိုတဲ့လုပ်ငန်းစဉ်အစီအစဉ်ကိုသွားမှာပါဆိုတော့ရှေ့တိုးလိုက်တယ်တပတ်ရှေ့တိုးပြီးတော့ဟလာဒုတိယတမရသုံးဦးကိုရွေးချယ်ဖို့လုပ်ကြမယ်ဆိုတဲ့အခါကျတော့ဒါကအခုလက်ရှိအစိုးရနဲ့နောက်အစိုးရအလွယ်အပြောင်းပို့ပြီးတော့အဆင်ပြေချုံးမိလာတဲ့လက္ခဏာလားဒီလိုနားလည်ရမလားတခါဒီကနေ့မှာအရေးအကြီးဆုံးလူပြောအများဆုံးလူတွေစိတ်ဝင်စားအဖြစ်ဆုံးနဲ့စောင့်ကြည့်နေတဲ့ဒေါ်စန်းစုကြည်ကတမရမဖြစ်တော့ဘူးလားဖြစ်အောင်ပါလားစားတဲ့မိကွန်းတွေဒီညကျွန်တော်တို့ဆွေးနွေးကြရအောင်ပါပေးနိုင်ဆွေးနွေးပြဖို့ဖိတ်ကြားထားသူလူဦးထဲမှာဒူးကတော့လက်ရှိမြေပုံမျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းဖြစ်ပါတယ်နောက်ဒူးကတော့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ထုံးစံနိုင်မယ်ပေးနိုင်ဆွေးနွေးမဲ့သူလူဦးရဲ့သဘောထားအမြင်အရင်ဆုံးနှာထောင်ကြည့်ရအောင်ပါဦးဖေတန်းခင်ဗျာဒီလိုမျိုးဒူးသမရ3ဦးရွေးချယ်မဲ့လုပ်ငန်းစဉ်ကိုတပတ်ရှိတိုးပြီးတက်မှတ်လိုက်တဲ့အပေါ်မှာဥဖိတန်းကိုယ်တိုင်ကဘယ်လိုနားလဲပါသလဲခင်ဗျာ
ကျွန်တော်တို့ပြည်တော်စုစစ်တော်ကဖေဖော်ဝါရီ7ရက်နေ့မှာဒီဒုတိယဇာတ်ကြီးရေးအစီအစဉ်ကိုကျွန်တော်မတ်လ7ရက်နေ့မှာလုပ်မယ်ဆိုပြီးတော့ဒီပထမဒီဒုတိယဇာတ်ကြီးတန်ရုပ်စစ်တော်ပထမအစီအစဉ်မှာပဲကျွန်တော်တို့စတင်ခဲ့ပါတယ်အခုနောက်ပိုင်းမှာတပတ်ဆိုပြီးတော့ဆေးရည်မျိုးပြန်ပြီးတော့ရောင်းချိပါတယ်ဒါမူလကြီးချက်ကတော့ဘဝလချီရနေတာစက္ကနေရနေစီဆိုတလကျော်ကျော်သူအချိန်ယူခဲ့အဲ့ဒီချက်ကတော့ကျွန်တော်တို့ပြင်ပါတယ်မီဒီယာပြင်နေရရောဒီပုံမှာ50စာလုံးဆိုင်ဆိုင်ရအောင်ပြင်ဆင်ရတဲ့အပရိဒီရှုံးနဲ့အဲဒါကိုသင်တိုင်းရှင်းနေတယ်ဆိုတော့ပြချက်ပါပါလိမ့်မယ်အဲ့ဒါပြင်သမရာရည်ရေးရှိလုံငါပြီးတော့ဒီတော်စုဝင်ကြီးဒီလိုရေးရှိမဲ့ပြည်သားတွေနောက်ပြီးတော့အဲဒီဝင်ကြီးတွေနောက်ပြီးတော့အစ်တော်အရှုပ်ရတော်ရှုပ်ရတူကြီးဥရိချုပ်ကြီးအကုန်လုံးရွေးချယ်မလုံငါပြည်နယ်ဝန်ကြီးချုပ်ကအစပေါ်နော်အဲ့ဒီအစီအစဉ်အတွက်သူတို့အချိန်ယူမယ်ဆိုတော့ဒီရေအချက်နှစ်ခုနဲ့ဒီတလိုက်ကျော်အချိန်ဆွဲပြီးတော့အဲတတ်မှတ်ခဲ့တယ်လို့နားလည်ပါတယ်အဲဒါမှမဟုတ်ချုပ်ကိုတပတ်တိုးလိုက်တယ်ဆိုတော့အဲဒါရီအတွက်နောက်ခဏကလို့စားကြိုးစားလုံးတွေရောဒီနောက်ပိုင်းမှာသမရရွေးချယ်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့အစီအစဉ်တွေရောသူတို့မှအခြေရပြီးပြီးအရှင်ပြင်ဖြစ်နေပြီးအဲဒါကြောင့်သူတို့ဟာချုပ်ကိုတို့ပြီးတော့နောက်အချိန်ယူပြီးတော့လုံနိုင်အောင်ပေါ့နော်ကင်မရာရွေးချယ်ပြီးနောက်ပိုင်းမှာအချိန်ယူပြီးလုံနိုင်အောင်ရှေ့ကိုတပတ်တိုးလိုက်တယ်လို့အဲအဲ့ရွေးချယ်နေရာနဲ့ပထမဆလတ်ကျော်ဟိုဆက်မှတ်တယ်နောက်အဲ့ရွေးချယ်ဒီကိုအောင်မြင်ကြီးအချိန်ပြည့်ဖြစ်နေဆိုတဲ့ရွေးချယ်ရွေးချယ်နဲ့ဒီကပြန်ပြီးတော့ရှေ့ကိုတိုးတယ်လို့အဲ့လိုပဲကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးအောင်မိုးစောကရောဒီဥစ္စာကအဆင်ပြေနေပြီးဆွေးပြောင်းရေးချောမွေ့နေပြီးဆိုတဲ့အရေးလက္ခဏာလို့မြင်ပါသလားဘယ်လိုသဘောထားရှိသလဲ
ဒီတစ်ချက်ကတော့ကျွန်တော်ဒီအမျိုးသားတမူကြီးအဖွဲ့ချုပ်အနေနဲ့ပေါ့နော်အစိုးရဖွဲ့စည်းရေးကိစ္စရနဲ့ပတ်သက်လို့ဒီနေ့တိုင်းနေရောပြည်အောင်သူဖွဲ့စည်းရေးကိစ္စရောအစဉ်အမြဲဖြစ်နေပြီဆိုယူဆလို့ရပါတယ်အစဉ်အမြဲဖြစ်နေတဲ့အတွက်ကိုဒီဒါတစ်ခုပေါ့နောက်တစ်ခုကတစ်သက်အာဏာရွှေ့ပြောင်းရေးနဲ့ပတ်သက်လို့လည်းပဲတစ်ဖက်နဲ့ဆွေးနွေးရအပိုင်းတွေမှာအကြုံပြရပြီးတော့အဲ့အစဉ်အမြဲဖြစ်ပြီးအစိုးရဖွဲ့စည်းရေးအတွက်တော်များများအခြေအနေပြီးပြီးဆိုအဲ့ကျွန်တော်ယူဆလို့ရပါတယ်ကျွန်တော်တို့ဒီအကြည့်သဘောပြင်ပါတယ
်ဟုတ်ကဲ့ဥက္ကမိုးစောပဲတစ်ဆက်တည်းပြပါမယ်အခုဟဲ့လားဒီမလ10ရက်နေ့ဒုတိယတုံးရွေးချယ်မယ်တဲ့မှာဒေါ်စန်းစုကြည်ပါလာလိမ့်မယ်လို့ဥက္ကမိုးစောကိုယ်တိုင်ထင်ထားပါသေးသလား
ကျွန်တော်ထင်တယ်59စာလုံးကအခုချိန်ထိပါသားမှမကြောက်ဘူးလေ59စာလုံးပြင်မယ်ဆိုလို့ရှိရင်လည်းပဲလွတ်တော်ရမှာဆွေးနွေးရပါမယ်ဒီကိစ္စကိုလုပ်ကြရမှာဖြစ်တယ်ဆိုတော့ဒီဒုတိယမှာတော့ကိုယ်တို့ဆိုဒီတင်မယ်ဆိုတဲ့အခါကျတော့59စာလုံးနဲ့ပတ်သက်လို့လွတ်တော်ရမှာမဆွေးနွေးရသေးဘဲနဲ့တင်မယ်ဆိုလို့ရှိရင်တော့ဒီတော့ဆန်းစုကြည်ပါလာနိုင်ဖို့အတွက်ကဝေးသွားတယ်လို့ကျွန်တော်လည်းယူဆပါတယ
်။ဟုတ်ကဲ့ဥပိသန်ကိုယ်တိုင်ကရောဥပိသန်ကတော့လွတ်တော်ထဲမှာလည်းကိုယ်တိုင်ရှိနေသူဆိုတော့ဥပိသန်ကရောဒီဘောဘယ်လိုမြင်ပါလဲခင်ဗျ။အ
င်းဒါ59စာလုံးကိုပေါ့နော်အဲ့ဒါကယာယီရဆိုင်ဖို့သူကျိုးစားခဲ့တယ်အဲ့ဒီပေါ်မှာကာချုံနဲ့အုံရှင်ပြည်ပြည်ပြည်ရဲ့ဒီကတရင်တွေကအဆင်မပြေဘူးဆိုတာသိရတယ်။ဒါပြီးတော့သူတို့တက်မလို့ဖက်ကလည်းအဲတရင်သာကရောဒီတက်မလို့တော့သူတို့ပုဂ္ဂိုလ်တွေကရောကာချုကိုယ်တိုင်ရောဒီဖွဲ့စည်းပုံကိုသူတို့ ဟိုဟိုအထူးဘောပြမခံဘောနော်အဲ့ပြင်ပြဖို့ခွင့်ရမပေးရှင်တဲ့ဘောနဲ့ပြောပြတာကြီးရဟိုတနည်းအားပဲဒီရှားပြင်းနဲ့အဲ့မိချင်းအကြောင်းတစ်ခုမှဆိုရင်အတိတ်သမိုင်းအရာပေါ့နော
်ဟုတ်ကဲ့
ဒီနဲ့အတိုင်းဒီနဲ့တတ်မတော်ပေါ်မှာတစ္ဆာမဲမှုဒီတော့နိုင်ငံကိုတစ္ဆာခံမှုကြီးကြောင့်တိုင်းပြည်နင်းနာခဲ့ရတယ်အဲ့ဒါကြောင့်ပြည်စည်းပုံမှာလိုအပ်တဲ့အချက်တွေကိုထည့်သွင်းရေးဆွေးထားတဲ့ရှင်ဖြစ်တယ်အဲ့ပေါ်ဒီအတိုင်းပဲသွားပါသေးတယ်။အဲ့လိုပြောတဲ့တည်းနဲ့ဒီ59စလို့အရာယာယီဆိုင်ရမယ်ဆိုတဲ့အခြေအနေမျိုးကဖြစ်ပေါ်မလာနိုင်ပါဘူး။အဲနောက်တစ်ချက်ကတော့အရှင်အကန့်တက်ဖြစ်ပါတယ်။အဲဒီဒီဆယ်ရက်မှာအဲကျွန်တော်ကသမရရွေးရမယ်ဆိုတော့ဒီ3ရက်လောက်ကာလမှာ59စလို့ယာယီရဆိုင်ဖို့ဆိုတဲ့ဆိုင်ရမှုအခြေအနေဆိုတာအလုံးဝမဖြစ်နိုင်တော့ပါဘူး။နောက်တစ်ချက်ကပေါ်ဒီဝင်ပြင်ဆင်မယ်ဆိုရင်လည်းကျွန်တော်ပြင်ဆင်ရေး3-6လောက်သွားမယ်ဆိုရင်ဒါအရှင်အများကြီးယူရမှာဖြစ်ပါတယ်။ဒါကြောင့်လောလောဆယ်ဒီသမားရွေးချယ်ပေါ်မှာတော့ဒေါက်တာသူကြည်နဲ့တော့ပါလာကြအကြောင်းရှိတော့ဘူးလို့ပဲမြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့ဒီလိုင်းပေါ်ကနေတိုင်းပေါင်းဆွနေမဲ့တော်ရရှင်တွေကိုထုတ်လို့မှုမဆုမွန်ကဆက်သွင်းနေပါတယ်။လောလောဆယ်မှာကျွန်တော်တို့အမေရိကန်ပြည်ထောင်စုကနေပြီးတော့ပေါင်းဆွနေမဲ့ကိုကျော်ဆိုးဒီလိုင်းပေါ်မှာရှိပါတယ်။ကိုကျော်ဆိုးသဘောထားဆွနေလို့ရပါပြီခင်ဗျာ
။ဟာဟုတ်ကဲ့ခင်ဗျာ။ကျွန်တော်ကတော့လေဒီ2020မတိုင်ခင်တော်ဆိုးသမတမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာငါစကူစလုံးပြင်ခေါ်ဟာကခုဟာကဒီသမတန်ဟောပေါ့ဗျာဒီခုဦးဝင်းထင်တို့ပြောတဲ့ဟာဒီသမတန်လွှဲပြောင်းရင်းမှာတော့မှသူတို့နည်းနည်းလေးစကားများတဲ့အစီအမပြေတဲ့ဆိုဟာမျိုးတွေတွေ့တယ်ခုခုနေတို့ပြောတဲ့ဟာလည်းငါစကူစလုံးကိုဆိုင်းနိုင်မယ်ဆိုတဲ့ဟာလေဗာလေသူပြောတာငါစတိရခိုင်လုံးနဲ့တော့မှရတယ်လို့ပြောတယ်အဲ့ဒါလည်းမဖြစ်နိုင်ပါဘူးခင်ဗျာ
ကျွန်တော်ကိုကျော်စုရဲ့သဘောထားကဒေါ်ဆန်းစုကြည်ဒီလက်ရှိအခြေအနေအရဘလို့မှသမရဖြစ်မလာနိုင်ဘူးပေါ့အနည်းပဲဖြစ်ဖြစ်အများပဲဖြစ်ဖြစ
်ဟုတ်ကဲ့ကြပါရယ်ခင်ဗျဒီကျွန်တော်ထင်တာတော့2020နောက်ပိုင်းမှာဖြစ်ကောင်းဖြစ်နိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်စုကျေးဇူးအများကြီးတင်ပါတယ်ကိုကျော်စုသဘောထားကိုကျွန်တော်ဆွေးနွေးသူမှုစီကနေနောက်ထောင်ကြည့်အောင်ပါဆိုဥပဒေအရကိုကျော်စုကတော့ဒေါ်ဆန်းစုကြည်က2020နောက်ပိုင်းမှာသမရဖြစ်နိုင်တယ်လို့ပြောပါတယ်ဒါပေမဲ့ဦးမထင်ကိုယ်တိုင်ပြောထားတာရှိပါတယ်ဒေါ်ဆန်းစုကြည်သမရဖြစ်ဖို့လုပ်နေတယ်ဖြစ်ကိုဖြစ်ရမယ်အနည်းနဲ့မြန်မဲ့ကွာလို့ပြောထားတာရှိပါတယ်ဥပိသန်ရောတောင်ဆန်းစုကြည်ကဒီတက်တန်းအတွင်းမှာသမရဖြစ်လာနိုင်ခြင်းရှိတယ်လို့ယူဆပါသလား
အဲ့ဒါအကုန်လုံးရဲ့အဖြစ်ဟာသမရကာကွယ်ရေးဦးစီးရှုရဲ့သဘောတူမှုနဲ့ပဲအဲကျွန်တော်တို့ဆိုင်တယ်လို့မြင်ပါတယ်ပြောအားရကိုစားလုံးကိုဆိုင်လာတာလည်းရှိရှိနော်ကျွန်တော်တို့အားရကိုစားလုံးကိုအဖွဲ့ကြီးဝင်ရဆင်ဆင်လာပဲရှိရှိကာကွယ်ရေးဦးစီးရှုရဲ့သဘောတူမှုမရဘူးဆိုရင်အဲ့ဒါလုံးဝလက်ရှိလက်ထိအခြေအနေလက်ထိနိုင်ငံရေးအရာပေါ့နော်ကျွန်တော်တို့လုံးဝမဖြစ်လာဘူးဆိုတော့ဒီရှားပါတယ်အဲ့တော့ဟောဒေါက်တာဆုကြည်အနေနဲ့လောလောဆယ်အဲဒီအစိုးရအဖွဲ့မှာအပင်နေရာကပါဝင်ယူလဲတာဝန်ယူလဲအဲ့ဒီနောက်ပိုင်းမှာမှအာဒီကဝေးဦးရှိုးနဲ့အဲဘယ်လိုအဖေးယူစီရနည်းနည်းနှိမ့်နိုင်မှုအနေနဲ့ကျွန်တော်သွားနေမလဲအဲ့အရာမျိုးကိုကျွန်တော်တို့ဟိုခုခက်ကပေးရှားအောင်စီယူနိုင်မှဒီနေရာကကဝေးဦးရှိုးရဲ့အလားဒီသဘောတူညီချက်ကိုရရင်တော့အော်လာမယ့်လွတ်တော်မှာကျွန်တော်တို့50ခုစလုံးကိုပြင်ဆင်နိုင်ပါလိမ့်မယ
်အဲ့ဒ
ါဆိုရင်ကျွန်တော်တို့အချိန်များများတက်တက်လေးနဲ့သွားမယ်ဆိုရင်5 6လအပြင်မှာရပ်တန်လည်းလုပ်ဖို့အချိန်ကြီးပါတယ်အဲ့လိုတောက်တော့ကာကွယ်ရေးဥရှိုးနဲ့တာဇာကမျက်ကပ်ရင်ကျွန်တော်တို့ဒေါက်တာသူကြီးဟာသမရဖြစ်လာဖို့အချိန်မရှိရဲ့လို့ကျွန်တော်မြင်နေပါတယ်ခင
်ဗျဦးအောင်မိုးစောကရောဘယ်လိုသုံးသပ်ပါလဲ
ကျွန်တော်အနေနဲ့ကျွန်တော်တိုင်းပြည်အတွက်ဆက်လူလူတက်တက်ဖြစ်ဖြစ်ဒီမိုကရေစီရေးတက်ဖြစ်ဖြစ်တောင်းဆန်းစုကြည်ဒီတက်တန်းတွေမှာအများဆုံးသမားဖြစ်ဖို့လိုအပ်တယ်ကျွန်တော်အနေနဲ့အဲ့လိုယူဆတယ်ဆိုဒီတက်မတော်အနေနဲ့လည်းလူလူမျက်နှာတိုင်းပြည်မျက်နှာကိုကြည့်နေတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆအချိန်လေးတာကတော့အခုတင်တဲ့ချိန်မှာတောင်းဆန်းစုကြည်သမားမဖြစ်တော့မှကြာတော့တဲ့အချိန်လေးအတွင်းမှာကျွန်တော်တောင်းဆန်းစုကြည်သမားဖြစ်ဖို့အတွက်အားလုံးမှာတောင်းရှိတယ်အားလုံးကဝါဝင်ကြိုးစားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။ဘုရားမို့ဆိုဖြစ်နိုင်ခြေရောရှိသလား။လက်တွေ့လုံနိုင်ခြေပေါ့လေ
။ဒီကဒီတရားတော်ကသူ့ကိုထောက်ခံတာဖြစ်တယ်။အပြီးခဲ့တဲ့ရွေးကောက်ပွဲကိုကြည့်မယ်ဆိုလို့ရှိရင်ရှင်းတယ်။လူတရားတော်ကတောင်းဆန်းစုကြည်ကိုထောက်ခံတာဖြစ်တယ်။နောက်ဒီတိုင်းကြည့်အခုနှစ်နှစ်ကိုဒီချက်ကကြည့်မယ်ဆိုလို့ရှိရင်ဒီအစိုးရဖွဲ့စည်းကိစ္စကိုပဲကြည့်ကြည့်သမားရွေးချယ်ရေးကိစ္စကိုပဲကြည့်ကြည့်ဒီကိစ္စတွေကလူ့ဆန္ဒကိုခြေခံမှာဖြစ်တယ်ဒီကိစ္စတွေအကောင့်ထဲပုံမှုအတွက်ကိုစက်ခတ်လို့တမ်းတော်ရဲ့သဘောထားကိုအတင်းယူနေရတယ်ဆိုတာကို၌ကတိုင်းပြည်အကောင့်နဲ့လက္ခဏာမဟုတ်ဘူးလို့ ကျွန်တော်နေတော့ယူဆတယ်ကျွန်တော်ကတော့ဒီတမတော်ပေါင်းဆောင်မျိုးမြတ်တာရက်ခံကျင်တယ်ပြည်သူစုလူရဲ့စံတာကိုအလေးထားပါဒါမှကျွန်တော်တိုင်းပြည်ဒီမိုကရေစီနဲ့မြန်မာပြည်နဲ့ဒါမှကျွန်တော်တိုင်းပြည်ကွန်ဂျူတိုးတဲ့ရေနဲ့မြန်မာပြည်နဲ့လို့ကျွန်တော်အဲ့ဒီလိုပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့အမေရိကန်ပြည်ထောင်စုကမောင်တက်တနာဆိုတဲ့သောတာရှင်ရဲ့သဘောထားကတော့ဒီဒုသမတော်လောင်ရွေးချယ်ရေးတပတ်ရှိသူတက်မှတ်လိုက်တာအစိုးရဘက်အလွှဲပြောင်းပို့ပြီးအဆင်ပြေချောမှုရတယ်လို့ယူဆပါတယ်တဲ့အကြောင်းကအစိုးရဘက်အလွှဲပြောင်းကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့လူတွေအားလုံးနှိမ့်နှိုင်းထားကြပြီးဖြစ်လိမ့်မယ်လို့ယူဆလိုပါပဲတဲ့ဒါပေမဲ့အစိုးရဘက်တက်တက်ချင်းမှာတော့ဒေါ်စုသမရမဖြစ်နိုင်သေးဘူးလို့ယူဆမိပါတယ်တဲ့ဒါကြောင့်က2008နာဂစ်အခြေခံဥပဒေမှာဒေါ်စုသမရမဖြစ်ရေးရွေးချယ်ရှိရှိဦးဆောင်ရေးဆွဲခဲ့တဲ့သူတွေလက်ရှိသမရဦးသိန်းစိန်လည်းပါပါတယ်တဲ့တော်စုသမရဖြစ်ရေးကိစ္စနဲ့ပတ်သက်လို့သမရဦးသိန်းစင်ရောဗိုလ်ချုပ်မူကြီးနှစ်ဦးစလုံးက2008အခြေခံဥပဒေအရပဲဆောင်ရွက်ဖို့အတိအလင်းပြောကြားထားကြပြီဖြစ်ပါတယ်။မောင်ဒသနာရဲ့ယူဆပါခုနဆွေးနွေးတော်ရည်နဲ့သိမှုပေါ့ထင်ပါတယ်။အခုဒိုင်ရိုက်ဆွေးနွေးမယ်မြန်မာနိုင်ငံကသောတာရှင်တူဦးဖိုးဖြူဦးဖိုးဖြူကိုဦးဖိုးဖြူရဲ့သဘောထားပြောလို့ရပါပြီဆွေးနွေးပါခင်ဗျ။ဟ
ုတ်ကဲ့ပါခုလက်ရှိ30နေထားရဆိုရင်တော့ကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးလို့ယူဆပါတယ်ပါကီလိုလဲဆိုတော့ဒေါန်ဆန်းစုကြည်ဒီ59ဆလုံးကိုပြင်လိုက်လို့ဒေါန်ဆန်းစုကြည်တမနာဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဖြစ်ပေါ်လာမယ်နိုင်ငံရေးကမတည်ငြိမ်တော့ဘူးလို့ကျွန်တော်ယူဆလို့ပ
ါဟုတ်ကဲ့ဆိုတော့ဦးဖို့ဖြူကလက်ရှိအခြေအနေကဒေါန်ဆန်းစုကြည်တမနာဖြစ်ဖို့မတင်တော့ဘူးပေါ့
ဟုတ်ပါတယ်ကျွန်တော်အမြင်တော့အဲ့လိုပဲမြင်ပ
ါဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးသဘောထားရှိတဲ့လူတွေကျွန်တော်တို့ဒီ Facebook ကနေပြီးတော့ဆွေးနွေးတဲ့အထက်မှာလည်းသောတာရှင်တယောက်ရှိပါတယ်ကျွန်တော်တို့ရဲ့ Facebook Fan Page ကနေဆွေးနွေးထားတဲ့အထက်မှာအဲ့ဒီသောတာရှင်ကလည်းပဲဒေါန်ဆန်းစုကြည်သမရဖြစ်ရေးမလွယ်သေးပါတဲ့အာနာဆွဲပြောင်းမှုကတော့ချောမွေ့မှာပါလွှဲစရာမှမကြံတော့တာတဲ့ဒေါန်ဆန်းစုကြည်လက်ရှိအခြေခံဥပဒေ59စာလုံးကိုမပြင်သင့်ဘူးဒေါန်ဆန်းစုကြည်ဟာလာသမရလုပ်ဖို့မတင်တော့ဘူးလို့မြင်တဲ့သောတာရှင်တွေလည်းဆွေးနွေးကြတဲ့လူတွေလည်းကျွန်တော်တို့ Facebook မှာရောကျွန်တော်တို့စီကိုဆွေးနွေးတဲ့လူတွေထဲမှာရောရှိပါတယ်ဆိုတော့အခုနပင်နယ်ဆွေးနွေးသူနှူးစလုံးကလည်းပြောထားပြီးသားပါဒီတစ်ချိန်အခုလက်ရှိပေါ်လေအခုချက်ချင်းမတ်လ10ရက်နေ့လုံးမရွေးချယ်ပေါ်မှာဒုသမရရွေးချယ်ပေါ်မှာတော့ဒေါန်ဆန်းစုကြည်ဒုသမရ3ဦးထဲမှာပါမလာဘူးဆိုတော့လက်ရှိကတော့မဖြစ်တာတေချာနေပါပြီဆိုတော့ကနောက်မေးခွန်းတစ်ခုပေါ်လာတာကဒါဆိုရင်ဒေါန်ဆန်းစုကြည်ဒီအစိုးရအဖွဲ့ထဲမှာဘယ်လိုတာဝန်မျိုးနဲ့ဘယ်နေရာကနေပါမလဲဒါကအရေးပေါ်ပေါ်လာတဲ့မေးခွန်းတစ်ခုပါဥဖေတန်ဘယ်လိုယူဆပါသလဲ
ဟုတ်ပါတော့ဒေါန်ဆန်းစုကြည်ရဲ့ဟိုနေရာယူမှုနဲ့ပဲဆိုင်ပါလိမ့်မယ်သူရဆုံးဖြတ်ခြင်းနဲ့လည်းဆိုင်ပါလိမ့်မယ်ဒါမဲ့တကယ်ဒီသမရတယောက်နေနဲ့မလုံနိုင်ခဲ့ရင်တော့မှသူ့နေနဲ့ရုပ်ပြသမရတယောက်ကိုထားပြီးတော့နောက်ကကျိုးကန်သွားမယ်ဆိုတဲ့ပုံစံမျိုးသူပြောပြပါပြီဒီတော့ပြောပြောကျွန်တော်တို့ဒေါက်တာစုကြည်နဲ့နေရာတနေရာဝင်ယူမယ်ဆိုရင်တော့အစ်တော်ဆုံးကနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်ဘာလို့လဲဆိုတော့နိုင်ငံခြားရေးဝန်ကြီးဟာဒီကာလုံမှာအဖွဲ့ဝင်တယောက်ဖြစ်ပြီးဖြစ်ပါတယ်ကလုံးမအဖွဲ့ဝင်တယောက်ဖြစ်တဲ့အတွက်နဲ့ဒီကတက်မှန်တဲ့မိမိကတဆက်ဆံပြီးတော့စစ်တမ်းကြီးရဲ့အရှင်မျိုးကိုကျွန်တော်ထိန်းသိမ်းနိုင်မယ်အဲလိုထိန်းသိမ်းနိုင်တဲ့ဒီမှာအစွားအားရလာမယ်ဖြစ်ပါတယ်အဲဒါကြောင့်ဘာပြောပြောအစ်စ်တို့ဆုံးဟာနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံသားရေးဝန်ကြီးသူ့အနေနဲ့နိုင်ငံတကာနဲ့ပဲအဲပို့ပြီးတော့တက်တဲ့ဝင်ဝင်ဆက်ဆံနိုင်တဲ့အမြေအစားတစ်ခုကိုရောက်သွားပါလိမ့်မယ်အဲလိုစောင့်ရင်းနဲ့ပဲအဲဟန်ပြသမရတယောက်ကိုသင်ထားပြီးတော့ဖွဲ့စည်းဝင်ကိုပြောင်းလဲနိုင်မယ်ဆိုရင်ကျွန်တော်တို့အကျိုးမရုပ်ပါဘူးတော့ကာလုံမှာပါဝင်နေတဲ့အပြင်နဲ့သူ့အနေနဲ့သုံးတရားတိုင်းတာရှိအဲအဲ့ဒီမှာကျွန်တော်နဲ့ဆွေးနွေးနေနိုင်ခြင်းကိုသူလုပ်နိုင်ပါလိမ့်မယ်နိုင်ငံရေးဝန်ကြီးအနေနဲ့လည်းသူ့အနေနဲ့တဘာကိုကောင်းဆောင်နေနဲ့ညီနိုင်ပြီးတော့ဖွဲ့တိုင်းကြီးရဲ့ကောင်းကျိုးကိုဆေဖို့နိုင်ပြီးဖို့နိုင်ပါလိမ့်မယ်အဲဒါကြောင့်ဒါကိုဖွဲ့စည်းဝင်ကိုပြင်ပြီးဆက်ပြားမှာတော့ဒီအဲ့ဒီတာဝန်နဲ့ဒီနဲ့အသင့်တော်ဆုံးလို့ကျွန်တော်မြင်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့နိုင်ငံရေးဝန်ကြီးတာဝန်ယူမှာပဲကာကွယ်ရေးနဲ့လူမျိုးရေးကောင်စီကပါလို့ရမယ်ဆိုတာကတော့ဒါတည်ကြပါတယ်ဒါပေမဲ့လေနိုင်ငံသားရေးဝန်ကြီးဆိုတဲ့လုပ်ငန်းတာဝန်ကအင်မတန်များပါတယ်ဦးဖေတန်ဦးဖေတန်နဲ့တည်တဲ့အတိုင်းပဲနိုင်ငံသားရေးဝန်ကြီးဆိုတာကနိုင်ငံတကာကနေပြီးတော့ဧည့်သည်လာတဲ့ကိစ္စတွေဟဲ့လားနိုင်ငံခြားနိုင်ငံခြားခီးစဉ်တွေတွားရတဲ့ကိစ္စတွေဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒေါ်ဆန်းစုကြည်ဒီအဲ့လိုနိုင်ငံသားရေးဘက်မှာလုံလုံကြီးတာဝန်တွေအများကြီးယူထားအလုပ်တွေရှုပ်ပြီးတော့ဂျန်တဲ့ဘက်ကိုလှည့်ဖို့ရာအရေးကြီးတဲ့တခြားတိုင်းပြည်တွင်းကိစ္စတွေကိုလှည့်ဖို့ရာအချိန်မရဖြစ်မဲ့ပုံစံမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျာ
ဆိုတော့အောင်လန်းစုကြည်ရဲ့ဒီပန်းကြီးတမန်ကြီးနဲ့တော့နိုင်ငံတကာဆက်ဆံရေးအပိုင်းကိုကျွန်တော်အနေနဲ့ဟိုပို့ပြီးတော့ဟိုလှုပ်ဆောင်နိုင်နေတယ်ဆိုတဲ့အခြေအနေမျိုးဟိုကျွန်တော်အနေနဲ့ယုံကြည်ပါတယ်။အဲသူတို့သူအနေနဲ့အဲဒီစစ်ကောင်းများစွာအကြက်တဲ့ရှားတွေကယုံကံပြီးတော့ဟိုဒီရှေ့တန်းတင်ရာကိုပြည်သူရဲ့ပြည်ပြောင်းမှုနဲ့ရောက်လာတဲ့ပုံစံဖြစ်ပါတယ်။အဲဒါကြောင့်သူက အဲ့လိုနိုင်ငံရေးတာဝန်ကိုထမ်းဆောင်ရင်းပါတီတာဝန်ရောနိုင်ငံတာဝန်ရောသူထမ်းဆောင်ဖို့အတွက်အဲသူ့မှာအဲ့လောက်ကြီးအခက်အခဲမရှိတော့ဘူးလို့မြင်ပါတယ်အဲ့တာဝန်တွေကိုသူအားကျိုးမှတဲ့ထားတောင်းနိုင်နေတယ်အဲသူ့မှာထားဆောင်နေတဲ့အရေးရှိနေလည်းရှိရယ်အဲပြီးတော့သူ့အနေနဲ့အဲ့ဒီထားဆောင်ခြင်းအပြင်တာဝန်ပြည်ပြာအကြောင်းလည်းမရှိပါဘူးဒါနိုင်ငံရေးရဲ့အဲလုံငန်းစဉ်တွေထက်ကအဲ့တခုနဲ့တခုချိတ်ချဲပြီးလေ့ကျတာလည်းဖြစ်လို့ကျွန်တော်လည်းနေရာတော့ဒါတာဝန်မရှိဘူးလုံလိုက်နေတယ်လို့ယူကြည့်ပါရတော့နော်
ဟုတ်ကဲ့ဥပမာဆိုဒေါန်ဆန်းစုကြည်ဥပမာဆိုရဲ့ဘောရကဒေါန်ဆန်းစုကြည်ကိုဟလာတကယ်လူလူကတကင်းနဲ့ထောက်ခံထားတဲ့ခေါင်းဆောင်ဖြစ်တဲ့အတွက်သမရဖြစ်တဲ့နယ်ဆိုတဲ့ဘောရဥပမာဆိုမှာရှိပြီးသားပါဒါပေမဲ့လောလောဆယ်မဖြစ်သေးတဲ့အချိန်မှာဒေါန်ဆန်းစုကြည်ကအစိုးရဘက်နဲ့ဘာတာဝန်ယူစင်းတယ်လို့ဥပမာဆိုကရောယူဆထားတယ
်ကျွန်တော်အနေနဲ့ကတော့တိုင်းပြည်ရဲ့သမရပေါ့နော်တိုင်းပြည်ရဲ့သမရအများပြောနေတယ်လို့အပြာသမရဆိုတော့မဖြစ်တင်ပါဘူး။ဒါကတော့ဆန်းစုကြည်လို့ကိုနိုင်ခဏကောင်းဆောင်ကိုကိုနိုင်အခြေအနေအပြင်ပေါ်ပေါက်လိမ့်မယ်လို့ဒီနားလေလိမ့်မယ်။ဒီကြကြစလေးနဲ့စဉ်းစားလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်။တော့ဆန်းစုကြည်နဲ့ပတ်သက်လို့ဒီသဘောထားကိုပြောရမယ်ဆိုလို့ရှိရင်တော့အစိုးရဖွဲ့ထဲမှာစီနီယာမင်းစတာလို့ဟာမျိုးပေါ့နော်။စီနီယာမင်းစတာလို့ပို့နေလို့ယူပါတီကောင်းဆောင်အနေနဲ့ဆက်ပြီးတော့နေပြီးတော့တပြိုင်နက်တည်းမှာဒီတမရချင်းနိုင်မှုတဲ့ပေါ်ရုပ်ချုပ်ရှင်ကောင်တွေပြင်ဆင်ရေးစိတ်စားကိုကျွန်တော်ဆက်လက်ကြိုးစားတင်တယ်လို့ကျွန်တော်တို့အဲ့ဒီလိုယူဆပါတယ်
ဟုတ်ကဲ့ကိုအောင်မူဦးအောင်မူဆိုကစီနီယာမင်းနစ်စတာဆိုတော့ကျွန်တော်တို့စင်ကာပူမှာဆိုရင်ဟိုစင်ကာပူနိုင်ငံကိုတကယ်တိုးတက်အောင်ဦးဆောင်သွားတဲ့ခေါင်းဆောင်ကြီးလီကွန်ယူကဝန်ကြီးချုပ်ဖြစ်ကနေနားယူသွားပြီးနောက်ပိုင်းမှာစီနီယာမင်းနစ်စတာကျွန်တော်တို့မြန်မာသုံးလုံးမှာတော့အဆင့်မြင့်ဝန်ကြီးဆိုပြီးတော့ကျွန်တော်တို့တို့တုံးကြတာတွေတော့ရှိပါတယ်ဆိုတော့အဲ့လိုမျိုးနေရာမျိုးကနေနေပြီးတော့တာဝန်ယူသွားဖို့ဆိုတော့ဒါဆိုရင်တော့ခုနကပြောတဲ့တာလုံးထဲမှာတော့ဒေါန်ဆန်းစုကြည်ကပါတော့မှာမဟုတ်ဘူးနော
်သူတူရထားတဲ့ mandate ပေါ့နော်သူရထားတဲ့ mandate ကအဲ့လို position မျိုးဖြစ်နေတယ်ဒါကြောင့်လည်းအချို့ကဒီသမရပြင်လဲဆိုတဲ့အခါမှာဟန်ပြသမရဆိုတဲ့သဘောမျိုးကိုပြောရဆိုကြတာဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်အစီအမံမင်းနစ်တာလို့ post မျိုးနဲ့သာရှင်ဒီသမရကိုလည်းအကြံပေးလို့ကောင်းတယ်ကျန်တဲ့ခုနောက်တိုင်းရေးပြည်အကိစ္စတွေမှာလည်းအကြံပေးဖို့တင့်တော်လေးနဲ့လို့ကျွန်တော်နေတော့ယူဆတယ်။အကြံဉာဏ်ချက်မှာလည်းသူကမှာဖြစ်ဖို့ဝါငွန်ကြိုးစားနေတယ်လို့အဲကျွန်တော်နေတော့အဲ့လိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဒီလိုင်းကနေတိုက်ဆွေးနွေးပြီးရန်ကုန်မြို့ကတော်တက်ရှင်ကိုလေးလွင်ကိုလေးလွင်ကိုလေးလွင်ရဲ့သဘောထားဆွေးနွေးလို့ရပါပြီ
။ဟုတ
်ကိုလေးလွင်ရဲ့အတန်ပြတ်သွားပါတယ်ကိုလေးလွင်ကိုပြန်ဆက်သွယ်ပါမယ်ကျွန်တော်တို့ထိုင်းနိုင်ငံကနေဆွေးနွေးမဲ့ကိုထွေးကိုတစ်စတဲ့ဖိတ်ခေါ်ပါမယ်ကိုထွေးရေကိုထွေးသဘောထားဆွေးနွေးလို့ရပါပြီ
ဟုတ်ပါကျွန်တော်ကတော့တော်ဆန်းစစ်ကြီးကဒီ50ခုစားလုံးမပြင်းနဲ့နဲ့တော့အဖြစ်နိုင်ရေးကျွန်တော်ထင်တယ
်ဟုတ်ကဲ
့အလုပ်လဲဆိုတော့ဆိုတော့ဒီနိုင်ငံတကာမှာကျွန်တော်တို့ဥပဒေစီဒီဆိုတာအမြင်ရှိနေတာပဲနိုင်ငံရဲ့အမျိုးသားတော်တွေအဖြစ်ကတာဝန်ကြပါတယ်အခုထိုင်းနိုင်ငံမှာဆိုရင်လည်းကျွန်ဘောကမရောက်ခဲ့ပါဘူးကျွန်ဘောကမရောက်ခဲ့တဲ့အတွက်သူတို့ကအမြဲတမ်းအခုထိုင်းတောင်ပိုင်းမှာဆိုလည်းကြံဖက်မှုတွေအများကြီးရှင်းတယ
်ဟုတ်ကဲ့
အဲ့တော့ထိမ့်ပင်းခံရတာပဲအမြဲတမ်းတက်မလို့ပါလေထိမ့်ပင်းကသူ့တော်ဆန်းစစ်ကြီးအနေနဲ့ဆိုရင်ကျေးဇူးပြုရင်အဖြစ်နဲ့ကြီးရင်ပါဘူးကျွန်တော်တိုင်းပြည်အတွက်ကောင်းအောင်လုပ်နိုင်ပါတယ်အစနာဥပဒေတန်ပြောလို့နိုင်ငံခြားရေးဝန်ကြီးလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ
်ဟုတ်ကဲ့
သမဏရဲ့အထက်မှာနေပါမယ်လို့လည်းပြောထားတာရှိပါတယ်သူကအရေးရှင်ပြီးွားတဲ့လူတယောက်ဖြစ်ပါတယ်အဲ့တော့လှုပ်ဆောင်မဲ့ဟာတွေလုပ်နိုင်ပါတယ်
ဟုတ်ကဲ့
ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါကျွန်တော်လည်းအခုကဒီဘက်မှာအလုံးလုံးနေပါ
ဟုတ်ကဲ့ကိုထွေးက59စလုံးပြင်တာတော့သဘောမတူဘူးပေါ့ဟလာ
59စလုံးပြင်တာတော့ဆန်းစုကြည်တယောက်အတွက်ကိုပြင်ပေးလိုက်မယ်ဆိုရင်နောက်အနာကအတွက်ကြရင်ကျွန်တော်တို့ရဲ့အမျိုးသားကြီးကျွန်တော်တို့ရဲ့135မျိုးရှိတဲ့တိုင်းရင်းသားတွေမှာထိခိုက်မယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါကိုထွေး
အဲ့အတွက်ကိုကျွန်တော်ကတော့မပြင်းတင်လို့ထင်တယ်သူကသမတရဲ့အထက်မှာနေပါမယ်လို့ဒီကောက်ဝဲမတိုင်ခင်လည်းရတယ်ပြောထားတယ်နေလို့လည်းရပါတယ်နိုင်ငံသားရေးဝန်ကြီးအနေနဲ့နေမယ်ဆိုရင်သူ့အနေနဲ့နေလို့ရပါတယ
်ဟုတ်ကဲ့
တော်ဆန်းစစ်ကြည့်ဆိုတာတစ်ခါပါလုံးကအတိမတ်ပြူထားတယ်လို့တယောက်ပါ
ဟုတ်ကဲ့ကိုထွေးရှင်းပါပြီခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုထွေးထိုင်းနိုင်ငံကနေဝင်အောင်ဆွေးနွေးတာသူတို့အီးမေးလ်နဲ့ဆွေးနွေးထားတယ်ကိုဦးပင်တရဆိုတဲ့တော်ရရှင်ကလည်းမနက်ငယ်ဖုံမျိုးတွတ်တက်ဖို့ကပအလင်မှာမြန်မာပန်းလှဖို့ခေါင်းဆောင်ကောင်းမှုအရေးကြီးဆုံးပါဒေါန်ဆန်းစုကြည်တာလင်လက်ရှိအနေထားမှာအသင့်လျော်ဆုံးခေါင်းဆောင်လို့ယုံကြည်မျှော်လင့်ထားပါတယ် 59စာလုံးကလုံးဝအနှောင့်အယှက်အဟန့်ဒါဖြစ်နေတာပါသမရအမည်စင်းကျင်ညာမဲရဲ့စောပြီးတက်မှတ်လိုက်တော့အိမ်မက်တွေကျိုးပြတ်သွားသလိုခံစားမိပါတယ်တဲ့ဒါကကိုဦးပင်တရရဲ့ဆွေးနွေးချက်ပါခုနကတော့ကိုလေးလွင်လေးလိုင်းမပြောင်းပါဘူးကိုလေးလွင်ရဲ့သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်တယ်ကျွန်တော်ပြောပြပါခင်ဗျာဘောတူကြီးရဲ့ရိုးရိုးပုံတိတ်ကောင်ကိုကြည့်လိုက်ဆိုကျွန်တော်တို့ဘမစကရုံမှာဒီမှာအမျိုးချက်မှာရေးအပေါ်ကပုံမေးအောင်ကြာတကယ်ငယ်တော့တော်လာတယ်အပြတ်ပုံကြောက်အောင်ကျွန်တော်ကြည့်ကြည့်အမြင့်30ကျော်ကျော်လောက်ပေါင်းပြီးအမြင့်နာခံပြီးပေါင်းဆဲမရောဆဲကောင်းအောင်ကြောက်ကြောက်ဆဲလို့မဟုတ်ကြတယ်မှာကြည့်နေတာနဲ့ပြောရင်တော့မှသူ့အိမ်နဲ့ဆွေးနွေးချက်အတိုင်းတိုင်းကြီးဘယ်လောက်ချစ်လဲဆိုတာဘာသာကိုဆောင်ကျင်းတာမကျင်းတာမို့ဘောတိကြတမရအရန်အရန်ကိုဖြစ်တင်ပါလေ
ဟုတ်ကဲ့ပါကိုလေးလေးကိုလေးလွင်ရဲ့သဘောထားဒါကျွန်တော်တို့သောတာရှင်တွေအားလုံးကြားမှာပါကျေးဇူးအများကြီးတင်ပါတယ်ကိုလေးလွင်ကျွန်တော်တို့ Facebook ကဆွေးနွေးထားတဲ့သောတာရှင်တူကတော့ကဘာပေါ်မှာအစိုးရလွှဲပြောင်းအကြဆုံးကာလရှိတဲ့ကတပတ်စောလိုက်တာပါတဲ့ရှေ့ရက်17 2015ရွေးကောက်ပွဲလုပ်ခဲ့တာကနေ13/2016လေးလကျော်တော့တော့တမရနဲ့အစိုးရအဖွဲ့မပေါ်သေးပဲတမရလောင်းမဲတင်ရမယ့်အဖြစ်ကိုနားလေသဘောပေါက်နိုင်မယ်ဆိုရင်ဆက်ရမယ့်အခီးချင်းကိုခံမှန်းနေမှာပြီးလို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်ပင်နေဆွေးနွေးမဲ့သူနှူးဦးကိုကျွန်တော်တို့အချင်းလေ3 4မိနစ်လောက်ရှိပါသေးတယ်ကျွန်တော်စီမှာမေခွန်းတစ်ခုပေါ်လာတာရှိပါတယ်အဲ့ဒါကပါလဲဆိုတော့ဟုတ်ပြီဟလာဒေါန်ဆန်းစုကြည်ကမြူသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကတော့သူကဒုသမရာ2ယောက်တင်မယ်တမ်ဘရောဘက်ကနေပြီးတော့ဒုသမရာ2ဦးတင်မယ်မြူသားဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်မှာနေရအများစုကိုယူထားတာဖြစ်တဲ့အတွက်မြူသားဒီမိုကရေစီဖွဲ့ချုပ်ကတင်တဲ့ဒုသမရာ2ယောက်ထဲကတယောက်ဒီသမရာဖြစ်မယ်ဒီဟာဒေါန်ဆန်းစုကြည်မဟုတ်ဘူးဆိုတော့ဘယ်သူပဲသမရာဖြစ်လာသည်ဖြစ်ပါစေဒါကမြူသားဒီမိုကရေစီဖွဲ့ချုပ်ကနေတင်တဲ့သမရာဒေါန်ဆန်းစုကြည်ကဩဇာညောင်းမဲ့သမရာဖြစ်မှာသိကြတယ်ဆိုဒီနေရာမှာကျွန်တော်စဉ်းစားမိတာကဥပိ္ပံအရင်ဆုံးဖြစ်ပြပါတမဒအနေနဲ့ကတမဒဖြစ်ပြီဆိုပြီးတဲ့နောက်မှာတမဒအနေနဲ့ကသူ့ရဲ့လုတ်ပိုင်ခွင့်အာဏာတွေကိုတမဒရဲ့လုတ်ပိုင်ခွင့်အာဏာတွေကိုသူကနေပြီးတော့တာဝန်ရောက်ရောက်ကိုအနှင်းပြီးတော့အဲ့လုတ်ပိုင်ခွင့်အာဏာတွေကိုပေးလိုက်တာမျိုးလုပ်လို့ရပါသလားဥပိ္ပံ
အဲ့လိုမရပါဘူးခင်ဗျာကျွန်တော်တို့ကတမဒဆိုတာကကျွန်တော်တို့ဖွဲ့စည်းပုံရနိုင်ငံရဲ့ activity ဖြစ်ပါတယ်သူ့အပေါ်မှာဘယ်သူမှရှိရှိနေလို့မရပါဘူးရှိရဆိုရင်လည်းအဲ့ဒီသမ္မတရဲ့ဂုဏ်ပိတ်ခါနိုင်ငံရဲ့ဂုဏ်ပိတ်ခါကိုအများကြီးတိခိုက်ပါတယ်ဖွဲ့စည်းပုံနဲ့လည်းဆက်နေပါတယ်ဒါပေမဲ့ပါတီရဲ့ခေါင်းဆောင်တယောက်ဆိုတာတော့ဟိုသူပါတီဝင်ဒီပေါ်မှာဒီရညောမှုတွေအဲကုကွင်းမှုတွေတော့လုပ်နိုင်တာပေါ့ဒါမှဒါကလည်းသမ္မတအပေါ်ကမြည်တယ်လို့တော့ပြောလို့မရပါဘူးအခုဒါပေမဲ့လက်တွေ့မှာကျွန်တော်တို့တွေ့နေတာကပေါ့နော်အခုသမ္မတတောင်ကျွန်တော်ရေးချေတဲ့အရှင်းကိုမရောက်သေးဘူးဒါနဲ့သမဂ္ဂရဲ့လုတ်ပိုင်ခွင့်မျိုးကျော်ပြီးတော့လုပ်နေတာကိုတွေ့တယ်။အဲအဲ့ဒါကြောင့်ဒါသမဂ္ဂရဲ့လုတ်ပိုင်ခွင့်ကိုဘယ်လိုကျော်လဲဆိုတော့ဝန်ကြီးဌာနတွေသမတ်တာတို့ဒီတော်မျိုးဝန်ကြီးတွေကိုရွေးချယ်တာတို့နောက်ဒါဟိုပြည်내ဝန်ကြီးချုပ်ကိုရွေးချယ်တာတို့ဒါသမဂ္ဂရဲ့လုတ်ပိုင်ခွင့်ဖြစ်ပါတယ်။အဲ့ဒီသမဂ္ဂရဲ့လုတ်ပိုင်ခွင့်မျိုးသမတ်တာမဖြစ်သေးတဲ့အချိန်ခါမှာ NLD ကဟိုဘသူ့ကိုရွေးရယ်ဝန်ကြီးဌာနဘယ်လောက်သတ်မှတ်တယ်ဝန်ကြီးချုပ်ဘသူဘာညာအဲ့လိုပြောနေတာဟာဒါကိုကြည့်ရှာအောင်ဒါသမရရဲ့လုပ်ပိုင်ခွင့်ကိုကျော်လုပ်နေတယ်လို့ကျွန်တော်တို့မြင်ရပါတယ
်အဲ့ဒါ
ကြတော့ကျွန်တော်တို့အစင်ကမကောင်းဘူးရ
ဟုတ်ကဲ့ဥပ္ပဒ်ဒါပေမဲ့
အဲ့ဒီပါတီတစ်ခုအနိုင်ရတဲ့ပါတီတစ်ခုရဲ့ခေါင်းဆောင်ကတော့သူ့ပါတီကိုသူ့ရဲ့မူဝါဒအတိုင်းနားညွန်တဲ့လက်ွယ်ကနေနားညွန်နေဆိုတော့သဘာဝကျပြီနဲ့တကယ်တမ်းသမရအပေါ်ကနေပြီးတော့သမရရဲ့လုပ်ပိုင်ခွင့်ကိုကျော်ပြီးလုပ်မယ်ဆိုရင်အဲ့တော့ခုနကကျွန်တော်ပြောသလိုသမရရဲ့ဂုဏ်သိက္ခာနိုင်ငံဂုဏ်သိက္ခာသိက္ခာရုံမှာဆက်ကြည့်ဝင်နေတဲ့ဆက်နေပါတယ
်အဲ့
ဒါမျိုးကိုတော့ဒ
ါပေမဲ့တမတာကမျိုးဝင်ဖြစ်စီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲဖြစ်လာမှာပဲမလားခင်ဗျာအဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖြစ်တမတာဖြစ်လာမဲ့အခြေအနေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီလိုတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ရွေးချယ်ခံထားရတဲ့အပါအဝင်အစိုးရအဖွဲ့စည်းရေးကိစ္စကိုအခုချိန်မှာကြိုတင်ဆွေးနွေးပြောဆိုတာတွေကလုံးတဲ့တဲ့ကိစ္စမဟုတ်ဘူးလားခင်ဗျာ
ဟုတ်ပါတယ်လုံးတဲ့ပါလေဒါပေမဲ့မကြေညာပြဘူးခင်ဗျာဖွဲ့စည်းပုံသူတို့ပုံမှန်နဲ့နေရပေါ့နော်ကျွန်တော်တို့ဝန်ကြီးဌာနတွေကိုအကြီးအကျယ်သတ်မှတ်တယ်ဆိုတာဒါသမရရဲ့အလုပ်ဖြစ်ပါတယ်အဲအဲ့လိုပဲပြည်တော်စုဝန်ကြီးတွေကိုခန့်အပ်တယ်ဆိုတာဖွဲ့စည်းပုံပုံမှန်230နေရဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ်အဲ့လိုပဲပြည်နယ်ဝန်ကြီးချုပ်တွေကိုဘယ်သူ့ကိုခန့်မယ်ဥပမာဆိုတော့ရန်ကုန်ဝန်ကြီးချုပ်ကိုဘယ်သူ့ကိုခန့်တယ်ဆိုတာကြီးညာပြပါပြီအဲပြောပြပါပြီအဲ့ဒါလည်းပဲပုံမှန်160ပြည့်ခောက်ခွေးရဒါသမရရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ
်အဲ့
လိုခုနကလိုနောက်ွယ်ကကျွန်တော်ဖတ်မှုလာအကြံပေးတာအထင်ကိုတော့ဒီလက်ခံနိုင်ရင်လည်းအဲ့လိုဟိုပိုတင်ကြီးပေါ့နော်ကျွန်တော်တို့ဖွဲ့စည်းပုံကိုကျော်လွန်ပြီးတော့သမရမရှိခင်ကလေးကပဲသမရအလုပ်ကိုကျော်လုပ်တယ်ဆိုတာကတော့အဲ့လိုမျိုးကိုကျွန်တော်ကဆိုလိုတာဖြစ်ပါတယ်နော
်ဟုတ်ကဲ့ဥက္ကမိုးစောအဲ့ဒီပုံမှာဥက္ကမိုးစောသဘောထားပြောပါအောင်ခင်ဗျာ
အဲကျွန်တော်ကနာကိုအကုန်လုံးပြန်ပြောမတူပါဘူးနိုင်ငံရေးပါတီတစ်ခုကဒီပေါ်မှာဆိုရမယ်ပတ်သက်လို့ရရှိတယ်ဆိုတဲ့ပြင်ဆင်မှုရှိလို့လည်းကျွန်တော်မြင်နေတယ်ဥက္ကမိုးနာလည်းရေတောက်ကွက်ကာလာလေး ဆိုကာလမျိုးတွေမှာတော့မတိုင်ခင်ကာလမျိုးတွေမှာတော့မှရှယ်ယူကဘာမှမဖြစ်ဘူးရှိခြင်းနဲ့ကေကူနေသာပုံစံကြောက်ကြတဲ့အန္တရာသမနာဖြစ်လို့အစိုးရအဖွဲ့ကိုဆက်ပြီးကြောက်ရွံ့လို့ရှိရင်လည်းတခြားတိုက်ခိုက်ပါပြီးဒီမှာဒီ GDP ကိုတိုက်ခိုက်ပါပြီးမျိုးဖြစ်ရင်ရှိပါလိမ့်မယ်သူ့မှာလည်းရှယ်ယူကဘာမှမဖြစ်ဘူးရှိခြင်းပါလေအခုကကမျိုးသားတို့ရဲ့အဖွဲ့ချုပ်ကအနိုင်လုံးလုံးရပါပြီဖြစ်တယ်ဒီလူလူတရားလုံးကလူတွေကအစိုးရဖြစ်နေလူတွေကဝင်ကြီးဖြစ်နေဆိုတော့မြင့်တင်နဲ့အမြမျောနေနေတဲ့ကိစ္စဖြစ်တယ်။အဲ့တော့အမျိုးသားတော်ကြီးအဖွဲ့ချုပ်မှာကသူ့ရဲ့ပြင်ဆင်ထားမှုနဲ့ပတ်သက်လို့ထုတ်ပြောတဲ့ကိစ္စဟာတရားဝင်တယ်လို့ကျွန်တော်အနေနဲ့အဲ့လိုဝန်ကြီးစားပါတယ
်။ဟုတ်ကဲ့တကယ်ကြတော့မြန်မာနိုင်ငံရဲ့အခြေအနေလက်ရှိအခြေအနေပေါ့လေလက်ရှိအခြေအနေကကျွန်တော်မိုင်းလည်းပြောပါကမ္ဘာသမိုင်းမှာနမူနာမရှိဘူးပေါ့ဘူး Political Playbook ကျွန်တော်တို့နမူနာပြရစရာစာအုပ်ရာဇဝင်မှတ်တမ်းမှတ်ရာမရှိပါဘူးမြန်မာနိုင်ငံကယူနစ်သူမတူတဲ့အခြေအနေတွေမျိုးနဲ့ရင်ဆိုင်နေရတဲ့အခါကျတော့လက်ရှိကာလမှာဥစ္စာတာဝန်ယူလို့ဆောင်နေသူတွေရဲ့စဉ်းစားဉာဏ်နဲ့အမှောင်မြင်ကြည့်မှုတွေပေါ်မှာပဲအဓိကမူတည်မဲလို့ကျွန်တော်မြင်မိပါတယ်ပင်နိုင်ဆွေးနွေးပေးတဲ့ဥဖေတန်ဦးအောင်မိုးစောဝင်ရောက်ဆွေးနွေးပေးတဲ့သောတာရှင်တွေဒီလိုင်းကနေနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ကြီးမှာပြန်ဆုံကြပါခင်ဗျာ